ယူကရိန်းအရှေ့တောင်ပိုင်းကမာရီယိုပိုမြို့တမနီဆက်ရုံဝင်းမြောက်လိုင်ကောင်းတွေထဲမှာရှိတဲ့ဒေသခံအရက်သားနောက်ထပ်အယောက်50ကိုတောက်ကြနေကကယ်ထုတ်နိုင်ခဲ့တယ်လို့ယူကရိန်းဒုတိယဝန်ကြီးချုပ်အယနာဖရက်စချက်ကပြောပါတယ်ရုရှားလူသားချင်းစာနာမှုတုံ့ပြန်ရေးဗဟိုဌာနကတော့ကယ်ထုတ်ခဲ့သူ50ထဲမှာ12ဦးကကလေးငယ်တွေလို့ပြောပါတယ်မဟာဗျူဟာကျတဲ့ဒီမာရီယိုပိုစိတ်ကမ်းမြို့ကိုရုရှားတွေအပိတိုင်မသိမ်းပိုက်နိုင်အောင်ခုခံတိုက်ခိုက်နေတဲ့ယူကရိန်းတိုက်ခိုက်ရေးသမားတွေဟာတမ်မနီဆက်ရုံကနေနောက်ဆုံးတွန်းလှန်နေကြတာဖြစ်ပါတယ်မော်ရီယိုပိုကအဇော့စတယ်တမ်မနီဆက်ရုံဝန်တွင်းမှာရှိတဲ့ရှုပ်ထွေးလာတဲ့မြေအောက်လှိုင်းကောင်းတွေကရုတ်ချင်းတွေထဲမှာယူကရိန်းတပ်ဖွဲ့ဝင် 2,000 လောက်ရှိနေစေဖြစ်ပြီးသူတို့ကလက်နက်ချဖို့အကြင်ကြင်ညှင်းဆန်ခဲ့တာဖြစ်ပါတယ်ဒီတမ်မနီဆက်ရုံကအရက်သားတွေကိုကဲထုတ်လာတဲ့ကားတစ်စင်းကိုရုရှားတပ်တွေကပစ်ခတ်ခဲ့ပြီးယူကရိန်းတပ်သားတဦးကိုတပ်ဖြတ်ခဲ့တယ်လို့အပစ်ခတ်ရစင်းသဘောတူညီချက်ကိုပါချိုးဖောက်ခဲ့တယ်လို့မော်ရီယိုပိုအာနာဘန်တွေကဆွဆွဲကြောင်းရိုက်ဂျက်စ်သတင်းမှာဖော်ပြပါတယ်ယူကရိန်းမှာဖြစ်ပွားတဲ့စစ်ပွဲဟာရက်ဆက်ကြမ်းကြုတ်တဲ့စစ်ပွဲဖြစ်တယ်လို့ပုပ်ယဟန်မင်းကြီးဖရန်စစ်ကတောက်ကြနေမှာမိန့်ကြားပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကတော့အစောပိုင်းအစ္စရေးဝန်ကြီးချုပ်နက်ဖတလီဘန်နက်နဲ့ဖုန်းဆက်သွယ်ပြောကြားစဉ်ကရုရှားတပ်တွေဟာစနေနေ့အထိနေဘက်တိုက်ခိုက်မှုတွေကိုရပ်ထားပြီးဒီသမနီဆက်ရုံဝန်တဲ့ပိတ်မိနေသူတွေဘေးလွတ်ရာထွက်သွားနိုင်အောင်စီစဉ်ပေးမယ်လို့ကြေညာပေးကြတာပါ။အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရ Net Press ကတော့ရုရှားဘက်ကအပြစ်ရမယ်လို့ဂရိပြုချက်အတွက်တန်လျက်ရှိကြောင်းပြောကြားထားပါတယ်။